ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့ဂျာမနီနိုင်ငံတို့ကပြင်ဆင်ပြီးတော့ကမ်းလှမ်းခဲ့တဲ့မတ်လုံးပေးအစီအစဉ်ကိုအီရန်ကကန့်ကွက်ခဲ့တာကြောင့်မို့လို့အဲ့ဒီကန့်ကွက်ချက်တွေကိုရုတ်သိမ်းပေးဖို့အမေရိကန်သမ္မတဘုရှ်ကအီရန်ခေါင်းဆောင်တွေကိုနှိုးဆော်ခဲ့ပါတယ်။ပြင်သစ်သမ္မတနီကိုလတ်ဆာကိုစီနဲ့တွေ့ဆုံစဉ်မှာအီရန်နျူကလ িয়ার ရေးပြဿနာနဲ့အရှိအလဲပိုင်းကိစ္စတွေကိုအမေရိကန်သမ္မတဘုရှ်ကအဓိကထားပြီးတော့ဆွေးနွေးခဲ့တယ်လို့ VOA အင်ဖြူရောသတင်းတောက် Paula Wolfson ကသတင်းပေးပို့ထားပါတယ်။အပြည့်စုံကိုဦးဝင်းထွန်းအောင်ကပြောပြပေးပါအောင်ရှင်
။သမ္မတကအမေရိကန်အရှိအလဲပိုင်း policy တွေမှာပိုပြီးထောက်ခံမှုရဖို့ကြိုးပမ်းချက်တရအဖြစ်ဥရောပတခွင်ခရီးထွက်နေပါတယ်။ဥရောပသမ္မတကနိုင်ငံခြားရေး policy အကြီးအကဲ Javier Solanas တင်ဆက်ခဲ့တဲ့မက်လုံးတွေပေးမှုအစီအစဉ်ကိုအီရန်အစိုးရပြောရေးဆိုခွင့်ရှိသူကပယ်ချခဲ့တဲ့အတွက်အီရန်နဲ့ပတ်သက်လို့စီလုံးမှုရှိဖို့သမ္မတကတိုက်တွန်းခဲ့ပါတယ်။အီရန်ပြောရေးဆိုခွင့်ရှိသူကသူတို့ရဲ့ယူရေနီယံတန့်စင်မှုကိုမရဆဲဘူးလို့ပြောပါတယ်။သမ္မတကသူစိတ်ပြည့်မိကြောင်းပြောကြပါတယ်
။ It's an indication to the Iranian people that their leadership is willing to isolate.
ဒါဟာအီရန်ခေါင်းဆောင်ပိုင်းကသူတို့ကိုသူတို့နောက်ထပ်အထီးကျန်ဖြစ်ဖို့အစဉ်သင့်ရှိတယ်ဆိုတာအီရန်ပြည်သူတွေကိုပြသတာပဲဖြစ်ပါတယ်။ကျွန်တော်တို့ရဲ့သဘောကအီရန်ပြည်သူတွေကြီးပွားစေလိုတယ်လို့သမ္မတကပြောပါတယ်။အီရန်ဟာမစ္စတာဘုရှ်ပြင်သစ်သမ္မတနီကိုလတ်ဆာကိုဇီနဲ့ဆွေးနွေးခဲ့စဉ်အဓိကအာရုံစိုက်ခဲ့တဲ့နိုင်ငံတကာကိစ္စရအများအပြားတဲကတစ်ခုဖြစ်ပါတယ်။ပဲရစ်မြို့ပူးတွဲသတင်းစာရှင်းလင်းပွဲမှာခေါင်းဆောင်နှစ်ဦးကလေဗနန်နိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုကိုအခိုင်အမာထောက်ခံကြောင်းပြောဆိုခဲ့ပါတယ်။ဆီးရီးယားအနေနဲ့လေဗနန်ရေးရာတွေတဲ့ဝင်ရောက်ဆွတ်ဖက်မှုရပ်ဆဲဖို့သာမဟုတ်ဘဲဆီးရီးယားနဲ့အီရန်အကြားဆက်ဆံမှုကိုပြန်လည်စဉ်းစားဖို့မစ္စတာဘုရှ်ဆော်ဩခဲ့ပါတယ်
။ My message would be stop fooling around with the Iranians and stop harboring terrorists.
ကျွန်တော်ပြောချင်တာကတော့အီရန်နဲ့မယောင်မလဲလုပ်နေမှုရပ်ဆဲပြီးအကြမ်းဖက်သမားတွေကိုခိုလုံခွင့်မပြုဖို့ဖြစ်တယ်လို့သမ္မတကပြောပါတယ်။လော်လော်ဆယ်ကုလသမဂ္ဂရဲ့တာဝန်ပေးမှုသက်တမ်းကုံဆုံးပြည်တဲ့နောက်အမေရိကန်တပ်တွေအီရန်မှဥပဒေအရဆက်လက်ထားရှိခွင့်ပြုမဲ့အမေရိကန်နဲ့အီရက်လုံခြုံရေးသဘောတူညီမှုအလားအလာနဲ့ပတ်သက်လို့လည်းမစ္စတာဘုရှ်ကိုမေးမြန်းခဲ့ပါတယ်။အီရက်ဝန်ကြီးချုပ်နော်ရီအယ်မာလကီကဆွေးနွေးမှုတွေရှေ့မတိုးနိုင်ပဲဖြစ်နေတယ်လို့ပြောပါတယ်။ဒါပေမဲ့သမရကသူမျှော်လင့်ချက်ရှိတုံးပဲလို့ပြောပါတယ
်။We'll reach an agreement.
ကျွန်တော်ဟာလောင်ကစားသမားဖြစ်ရင်ကျွန်တော်တို့အီရက်နဲ့သဘောတူညီမှုရမယ်လို့ပြောနိုင်ကြောင်းသမ္မတကပြောပါတယ်။အီရက်စစ်ပွဲကြောင့်အမေရိကန်နဲ့ပြင်သစ်အကြားတင်းမာမှုတွေဖန်တီးခဲ့ပေမဲ့လွန်ခဲ့တဲ့နှစ်မှာနီကိုလတ်ဆာကိုဇီသမ္မတဖြစ်လာခဲ့ပြီးတဲ့နောက်ညှို့နှဲသွားခဲ့ပါတယ်။အမေရိကန်နဲ့ပြင်သစ်အစိုးရတွေကသဘောထားတွေခိုင်မာတယ်လို့နာမည်ကျော်ခဲ့ပေမဲ့သူတို့ဟာတဦးနဲ့တဦးနားထောင်နိုင်ပြီးနားလည်နိုင်တယ်လို့မစ္စတာဆာကိုဇီကစကားပြန်ကနေတဆင့်ပြောကြပါတယ်
We can talk very frankly when we had points of disagreement but we have to do so
သဘောမတူတဲ့အချက်တွေရှိရင်ကျွန်တော်တို့ပွင့်ပွင့်လင်းလင်းပြောဆိုနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့ကမဟာမိတ်တွေနဲ့မိတ်ဆွေတွေအဖြစ်ပြောဆိုရမယ်လို့ပြင်သစ်သမရကပြောဆိုတာဖြစ်ပါတယ်နေ့နောက်ပိုင်းသမ္မတဘုရှ်ကစစ်ပွဲအတွင်းကြာဆုံးခဲ့တဲ့အမေရိကန်နဲ့ပြင်သစ်စစ်သားတွေကိုဂုဏ်ပြုခဲ့ပါတယ်။သူကအမေရိကန်စစ်သင်္ချိုင်းနဲ့ဒုတိယကမ္ဘာစစ်အတွင်းပြင်သစ်ဒေါ်လာရင်းစစ်သည်တွေရဲ့ဗိမာန်ကိုသွားရောက်ခဲ့ပါတယ်။